မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါရေးပေါ်တုံ့ပြန်ရေးအတွက်အမေရိကန်ဒေါ်လာ150ကိုကမ္ဘာပံကချီးဖို့အတည်ပြုလိုက်ပါတယ်။ဆေးရုံတွေမှာ COVID-19 လူနာတွေကုသပေးနိုင်ရေးအများဆုံးပြင်ဆင်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့နဲ့လူနာတွေရောဂါအပြင်းထန်ခံစားရတာကနေတက်တာစီဖို့သိဆုံးမှုရောနေစီဖို့အတွက်ဒီငွေတွေကအထောက်အကူဖြစ်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာပံတာဝန်ရှိသူကထုတ်ပြန်ကြေညာပြောထားပါတယ်။အရေးပေါ်တုံ့ပြန်ဆောင်ရွက်တဲ့နေရာမှာ COVID-19 လူနာတွေကုသပေးနေတဲ့တပ်မတ်ဆေးရုံတွေကအထူးကျန်းမာကုသဆောင်တွေကိုအဆင့်မြင့်ရေးကျန်းမာရေးဝန်ထမ်းတွေတာဝန်ရှိသူတွေရဲ့ဆွမ်းဆောင်ရည်မြင့်တင်ရေးနဲ့တနိုင်ငံလုံးလူမှုအတိုင်းဝိုင်းတွေကြားအသိပညာပေးရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်သွားရေးကိုအဓိကအာရုံစိုက်လုပ်ဖို့ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဒီကနေ့ April 20ရက်ည7နာရီမှာကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ10မြေအရွယ်ကလေးငယ်တယောက်အပါအဝင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူနောက်ထပ်6ယောက်ကိုအထက်မှအတည်ပြုလိုက်တဲ့အတွက်အခုဆိုရင်စုစုပေါင်း90သူ118ယောက်အထိရှိပါတယ်။သေဆုံးသူ5ယောက်နဲ့ရောဂါပိုးကင်းလို့ဆေးရုံကနေဆင်းသွားသူ6ယောက်ရှိပြီလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။